ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ35သန်းကျော်နဲ့သေဆုံးသူတစ်သန်းကျော်သွားပြီလို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။ဥရောပနိုင်ငံတွေမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာနဲ့ရင်ဆိုင်နေရပြီးနေစဉ်ကူးစက်မှုနှုန်းမှာလည်းစံချိန်တင်မြင့်တက်မှုတွေရှိနေပါတယ်။ဗြိတိန်မှာမနေ့ကတော့ဗိုင်းရပ်စ်ကူးစက်ခံသူ12,852ယောက်ရှိခဲ့ပြီးတော့အဲ့လိုကူးစက်မှုတွေမြင့်တက်နေရတဲ့အကြောင်းတစ်စိတ်တစ်ပိုင်းကတော့စက်တင်ဘာ24ရက်နေ့ကနေအောက်တိုဘာ10ရက်နေ့အထိကူးစက်မှုတွေနဲ့ပတ်သက်ပြီးထုတ်ပြန်တာမှာနည်းပညာပိုင်းအခက်ခဲတွေကြောင့်ဖြစ်တယ်လို့ဗြိတိန်အစိုးရကပြောပါတယ်။ဒါပေမဲ့တောက်ကြနေ့ကကူးစက်သူ6,900ကျော်ရှိတာကြောင့်မနေ့ကကူးစက်မှုဟာတောက်ကြနေ့ကထက်တော့နှစ်ဆနီးနီးလောက်ပိုများခဲ့တာပါ။ဒီမတိုင်ခင်အင်္ဂါနေ့လုံးကတော့ကူးစက်သူ8,143ယောက်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်တင်ထားတာပါ။ဖိနင်းနိုင်ငံမှာလည်းမနေ့ကနေ့စဉ်ကူးစက်သူ18,000နီးပါးရှိခဲ့ပြီးတော့အများဆုံးစံချိန်တင်ခဲ့ပါတယ်။ဒါဟာတောက်ကြနေ့ကထက် 9,000 ကျော်လောက်ပိုများတာဖြစ်ပါတယ်။အခုဆိုရင်ပြည်ထောင်နိုင်ငံမှာကူးစက်သူ 6,300 လောက်ရှိလာနေပြီးဒေသုံးသူလည်း 3,200 ကျော်နဲ့ဥရောပမှာဗြိတိန်နဲ့အီတလီပြီးရင်ဒုတိယအများဆုံးဒေသုံးတဲ့နိုင်ငံဖြစ်ပါတယ်။အိုင်လန်နိုင်ငံမှာတော့နောက်ထပ်ကူးစက်သူ613ယောက်ရှိခဲ့ပြီးတော့ဒါဟာဧပြီလကလူတွေကိုအပြင်းမထွက်ကြဖို့အမိန့်ထုတ်ပြီးနောက်ပိုင်းနေ့စဉ်ကူးစက်မှုမှာအများဆုံးဖြစ်ပါတယ်။ရုရှားနိုင်ငံမှာဆိုလည်းဒီနေ့မှာကူးစက်သူ1000ကျော်ရှိပြီးတော့ဒါဟာမေလလေကစလို့နေစဉ်ကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ဩစတြေးလျနိုင်ငံဘက်မှာတော့ New South Wales ပြည်နယ်မှာလွန်ခဲ့တဲ့14နှစ်အတွင်းပြည်တွင်းကူးစက်မှုတယောက်မှမရှိဘူးလို့ဩစတြေးလျအာဏာပိုင်တွေကပြောပါတယ်။ဒါဟာအဲ့ဒီပြည်နယ်မှာဗိုင်းရပ်စ်ကူးစက်မှုတွေမရှိတာအခုဆိုရင်9ရက်သတိရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာပဲ Victoria ပြည်နယ်မှာတော့ကူးစက်သူ12ယောက်နဲ့သေဆုံးသူတယောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ။